အမေရိကန်ပြည်သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးမှာထိခိုက်လာနိုင်တဲ့ဓာရီကနေတက်တာရရစီမဲ့အစီအစဉ်တွေအတွက်သမ္မတဒေါ်နယ်ထရန့်ရီပူဘလီကန်လွှတ်တော်အမတ်တွေနဲ့အင်္ဂါနေ့ကဆွေးနွေးခဲ့ပါတယ်
President also went to Capitol Hill today to meet with members of the United States Senate Republican caucus.
There he Republican လွှတ်တော်အမတ်တွေနဲ့စီးပွားရေးစီစဉ်တွေကိုဆွေးနွေးရမှာအခွန်တက်တာဝင်ကိစ္စအငွေစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကအလို့သမားတွေနေထိုင်မကောင်းဖြစ်တဲ့အခါလစာအပြည့်နဲ့ခွင့်ရရှိကိစ္စတွေပါဝင်နေကြောင်းဒုသမ္မတ Mike Pence ကအင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါခွန်နေရှော့ဖို့ရေးစဉ်းစားထားတဲ့ပုံမှာတော့သမ္မတရဲ့ Republican Party ကရောအတိုက်ခံ Democrat Party ကပါလွတ်တော်မှတ်တွေချာကန့်ကွက်သူတချို့လည်းရှိပါတယ်။ထို့ကြောင့်လူနည်းစုခေါင်းဆောင် Chuck Schumer ကတော့ virus ပိုကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးနိုင်စွာတွန်းမြင်ရေးကိုဦးစားပေးဖို့တိုက်တွန်းနေတာပါ။သမ္မတ Trump ကတော့စမ်းသပ်စစ်ဆေးတဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ American အနေနဲ့အစဉ်ပြေပြေဆောင်ရွက်ထားတယ်လို့ယူဆရတဲ့အကြောင်းထို့တော့ကိုယ်စီရင်နဲ့တွဲဆုံပြီးမှပဲသတင်းတောက်တွေကိုပြောထားပါတယ်။ဒုသမနာ Pence ကတော့ virus ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုအတွက်ကုန်ကျစရိတ်ကို American ကျန်းမာရေးအာမခံကုမ္ပဏီတွေကကြားခံမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။စစ်ဆေးရဲ့ကုန်ကျစရိတ်ပြင်ကုသမှုအတွက်ကိုပါပေးဖို့အာမခံကုမ္ပဏီတွေအားလုံးကသဘောတူခဲ့တယ်လို့လည်းအပြည်တော်မှာကုမ္ပဏီမှုဆောင်ရရှိရင်းအင်္ဂါနေ့စောပိုင်းတွဲဆုံပြီးမှပဲဒုသမနာကပြောခဲ့ပါတယ်။လူနာတွေအိမ်မှာနေထိုင်ရင်စစ်ကုသခံရမှာကုန်ကျမဲ့စရိတ်ကိုလည်းကုမ္ပဏီတွေကပဲပေးလိမ့်မယ်လို့လည်းသူကပြောပါရယ်အမေရိကန်ပြည်သူမှာအင်္ဂါနေ့အထိဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ950ကျော်ရှိနေပြီးသေဆုံးသူ29ယောက်ထိရှိနေပါတယ်